မြန်မာနိုင်ငံဆိုင်ရာအမေရိကန်သတ်မှတ်ကြီးစကော့တ်မာရှယ်ရဲ့သုံးရက်ကြာကချင်ပြည်နယ်ခီးစဉ်ပြီးမှသတ်မှတ်ကြီးဟာအမေရိကန်ပြည်အောင်စုအနေနဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လက်နက်ကင်တိုက်ပွဲတွေအပဆုံးသက်ရေးကိုအားပေးကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ကိုယ်စားလှယ်တွေ့ဆုံစင်မှာပြောကြားခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးဝေဖန်သုံးသက်သူတွေရဲ့အမြင်ကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တာမတ်ကြီးစကော့မာစီရဲ့ဟာကချင်ပြည်နယ်ခီးစဉ်မှာပြည်နယ်အစိုးရအပါအဝင်ဘာသာရေးနိုင်ငံရေးလူမှုအသင်းအဖွဲ့တွေဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးအနာဂတ်ပူးပေါင်းဆောင်ရွက်ရေးကချင်ပြည်နယ်ကိုအကူအညီပေးရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့လည်းတွေ့ဆုံပြီးတိုက်ပွဲတွေအဆုံးသတ်ရေးအတွက်အားပေးကြောင်းဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။
Ambassador Marcial met with the Kachin Independence Organization at the Technical Advisory Team Office in Michina. The ambassador reiterated the United States' support for the peace process and the need to bring an end to the fighting in Kachin, Northern Shan, and Karen states. The ambassador also noted the importance of the KIO and the people of Kachin participating fully in dialogue about building a democratic federal Myanmar.
တမ်မကြီးမာစီဟာကချင်လူမျိုးရေးအဖွဲ့ရဲ့ထောက်ကူပြုအဖွဲ့နဲ့မြကြီးနားမြို့မှာတွေ့ဆုံပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကရင်ပြည်နယ်တွေမှာလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတာတွေကိုအဆုံးသတ်ရေးအားပေးတဲ့အကြောင်းလဲတမ်မကြီးကထပ်လောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကိုဒီမိုကရေစီနှိကျဖက်ဒရယ်တိုင်းပြည်တစ်ခုထူထောင်တဲ့နေရာမှာ KIO နဲ့ကချင်လူထုအပြည့်အဝပူးပေါင်းရေးဟာအရေးကြီးကြောင်းလဲတမ်မကြီးကအလေးထားပြီးတော့ပြောဆိုခဲ့ပါတယ်။
ကချင်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်ခန်းကတော့အခုလိုလာရောက်တာကိုကြိုဆိုပြီးကချင်ပြည်နယ်အခြေအနေကိုအစဉ်တစိုက်စောင့်ကြည့်လေ့လာဖို့လိုအပ်ကြောင်းပြောဆိုပါတယ
်။ကျွန်တော်ဒီအမေရိကန်အစိုးရရောအမေရိကန်တာမတ်ရောဒီကျွန်တော်ရဲ့ကင်ဒီတာရဲ့အခြေအနေကိုတော့ညံ့တယ်လေ့လာဖို့လိုတယ်လို့ပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ကွန်ဆန်ဆူကြီးအမေရိကန်သွားနေတဲ့အချိန်မှာရောဒီမှာစစ်ပွဲတွေကိုထိုးစစ်ဆင်တဲ့အားမျိုးတွေဆိုတော့အစိုးရနဲ့ဒီစစ်တပ်ရဲ့ဆက်ဆံရလေဘလိုမျိုးဖြစ်တယ်လဲဒီမိုကရေစီနိုင်ငံတည်ဆောက်မယ်ဆိုတဲ့ဟာမျိုးကိုဘလိုမျိုးအကျိုးတရားမှုဖြစ်မလဲဆိုတာကိုတော့အများအားသုံးသပ်ဖို့လိုအပ်တယ်လို့တော့ကျွန်တော်မြင်ပါတယ
်အမေရိကန်တမ္မတ်အနေနဲ့အခုလိုအခြေခံပြည်သူလူထုတွေနဲ့ကချင်ပြည်နယ်ရဲ့အခက်အခဲတွေကိုဆွေးနွေးခဲ့တယ်လို့လက်တွေ့ကျတဲ့အကူအညီတွေပေးအပ်ဖို့လည်းစူးစမ်းတင်ကြောင်းဦးအောင်ခန်းကပြောပါတယ်တရုတ်နိုင်ငံမှာအခြေစိုက်တဲ့မြန်မာနိုင်ငံရေးသုံးသက်သူဒေါက်တာလှကျော်စောကအမေရိကန်သမ္မတကြီးရဲ့ကချင်ပြည်နယ်ခီးစဉ်အပေါ်မှာအခုလိုပြောဆိုပါတယ
်ခုကဟိုအမေရိကန်ကတရုတ်ကသူတို့ဒီအာရှနိုင်ငံကနိုင်ငံငယ်တွေနဲ့ဆက်ဆံရေးကိုအပြန်အလှန်အပြန်ဆိုင်ဖို့ရာစူးစမ်းနေကြတာပဲကျမတို့ဗမာပြည်အနေနဲ့နော်တိုင်းပြည်ပြည်ကြီးကြီးကြားထဲမှာညံ့နေတဲ့နိုင်ငံလည်းဖြစ်တယ်ကျမတို့နေတဲ့ထိုင်တိုင်းလေကျမတို့တွေအများကြီးအကျိုးရှိတဲ့ပထူနိုင်ငံကြီးအနေသားဖြစ်တယ်။ခု NLD အစိုးရခင်မှာဆိုရင်တရုတ်နဲ့ဆက်ဆံရေးလည်းကောင်းလာတယ်။အမေရိကန်နဲ့ဆက်ဆံရေးလည်းကောင်းလာတယ်။အိန္ဒိယနဲ့ဆက်ဆံရေးလည်းကောင်းတယ်။ဂျပန်နဲ့ဆက်ဆံရေးလည်းကောင်းတယ်ဆိုရင်အဲ့လိုအင်အားကြီးနိုင်ငံကြီးများရဲ့အင်အားချင်းတွင်ညာကိုကျမတို့ညှိပြီးနေတဲ့ထိုင်တတ်မယ်ဆိုရင်ကျမတို့တိုင်းပြည်တွေအကျိုးရှိမယ်လို့ထင်ပါတယ
်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးစကော့တ်မာစီရဲ့ကချင်ပြည်နယ်ခီးစဉ်ဟာအခုအချိန်ဟာပထမဆုံးဖြစ်ပါတယ်။အရင်သမ္မတကြီးဖြစ်တဲ့ဒဲရစ်မစ်ချယ်တာဝန်ထမ်းဆောင်စဉ်ကလည်းကချင်ပြည်နယ်ကိုအနည်းဆုံး၃ချိန်သွားရောက်ခဲ့ပြီးပြည်နယ်အစိုးရအပါအဝင်လူထုလူတန်းစားအသီးသီးနဲ့တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပူပါတယ်။